Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာဒေါက်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် January 23ရက်အင်္ဂါနေ့ညနေခင်း6:00ခွဲကနေ 9:00 အစီအစဉ်တွေကို line to meter 1925ရူအနေတိုက်ထုတ်လင်းနေပါပြီရှင်ကျမနန်းလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူသွားမှာပါ
ကျွန်တော်အောင်လင်းပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေမှာတော့ပြည်ထောင်ငံပဲရစ်မြို့မှာပြီးခဲ့တဲ့သတင်းပတ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွင်တိစုံသွားတဲ့ဂျီလူမျိုး၄ယောက်ရဲ့အလောင်းတွေဒီကနေ့ပဲအစ်ဆွေးနိုင်ငံကိုရောက်လာပါတယ်ပြည်ရင်ပြောင်းလဲရေးတွေလုပ်နေပေမဲ့မြန်မာနိုင်ငံကလူခွင့်ရေးတွေကိုအပြည့်အဝလေးစားလိုက်နေတဲ့တိုင်းပြည်တစ်ခုဖြစ်လာဖို့လှမ်းဝင်းနေစေဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကပြောပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမအေးတန်တာကြုံနေတူကြီးညာပေးမှာပါ
ကောင်းပါပြီဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့နီပြည်တော်မှာကျင်းပတဲ့နိုင်ငံတော်သမ္မတနဲ့တွေ့ဆုံပွဲအပြီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝေဖန်လိုက်တဲ့သတင်းကိုလည်းကြားကြမှာပါ
ခြေတစ်ခုမရတဲ့ဆွေးနွေးပွဲမျိုးကျင်းပများစွာလှုပ်လာမိခဲ့လို့ရှိရင်တွေ့ဆုံဆွေးနွေးပွဲကိုဦးဆောင်ကျင်းပတဲ့အဖွဲ့အစည်းပေါ်မှာယုံကြည်မှု
ရှိခိုင်အမျိုးသားပါတီဥက္ကဋ္ဌအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်မရှင်အပြည့်အစုံကိုသတင်းတွေအပြီးမှာတင်ပြပေးမှာပါဒါအပြင်လူအခွင့်ရေးဆိုင်ရာဆွေးနွေးပွဲအတွက်မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လူအခွင့်ရေးနဲ့အလုပ်သမားရေးရာဝန်ကြီးရဲ့ခီးစဉ်အကြောင်းတင်ပြချက်နဲ့အတူမျိုးဆောင်ဥပဒေမူကြမ်း၄ရပ်စလုံးဟာနိုင်ငံတကာလူအခွင့်ရေးပဋိညာစာချုပ်တွေကိုချိုးဖောက်နေတယ်လို့ဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကပြောဆိုလိုက်တဲ့သတင်းပြန်လည်တင်ပြချက်နဲ့အတူအင်တာနက်အွန်လိုင်းကနေအမုန်းစကားတွေမပြန့်ပွားစေဖို့ဤပညာအကူအညီနဲ့တိုက်ဖြတ်ရေးအမေရိကန်ငြိမ်းချမ်းရေးသုတေသနအဖွဲ့ကမြန်မာကိုကူညီသွားမဲ့သတင်းတွေကိုလည်းတင်ပြပေးဖို့ရှိနေပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မအေးတန်နာကျော်ကတို့ကပြောပြပေးကြပါအောင်ရှင
်။ပြည်ထောင်ငံပဲရစ်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်ထည့်အကြမ်းဖက်တိုက်ခိုက်မှုအတွင်းသေဆုံးသွားခဲ့တဲ့ဂျူးလူမျိုး၄ယောက်ရဲ့အလောင်းတွေဒီကနေ့ပဲအစ်ရွေးနိုင်ငံကိုရောက်ရှိလာပြီးဇာပနာအခမ်းအနားကိုတော့အစိုးရတာဝန်ရှိသူတွေပါတက်ရောက်မှာဖြစ်ပါတယ်။ပဲရစ်မြို့ကဂျူးကုံစုံဆိုင်တစ်ခုမှာပြီးခဲ့တဲ့တောက်ချန်လေးကတိုက်ခိုက်မှုတွင်သေဆုံးခဲ့သူတွေရဲ့အလောင်းတွေကိုတော့ဗန်ဂူရီယာနိုင်ငံကလေဆိပ်ကိုရောက်လာပြီးအစ်ရွေးမှာပဲမြုပ်နှံသင်းကျုံမဲ့အခမ်းအနားကိုဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုနဲ့အတူတခြားထင်ရှားတဲ့ပုဂ္ဂိုလ်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။ဂျူးစန့်ချင်းစိတ်သက်တွေကြီးထွားလာနေတယ်ဆိုပြီးပြည်ထောင်နိုင်ငံကဂျူးလူမျိုးတွေအစ်ရွေးကိုပြောင်းရွှေ့နေထိုင်ကြဖို့တနေ့ဦးနေနေ့မှာဝန်ကြီးချုပ်နတန်ယာဟုတိုက်တွန်းခဲ့တဲ့အပေါ်မှာတော့အခြေတင်ပြောစရာတွေလည်းဖြစ်ခဲ့ရတာပါ။ကျန်းဖက်တိုက်ခိုက်မှုအတွင်းတည်ဆုံသွားခဲ့တဲ့ပြင်သစ်ရဲတပ်ဖွဲ့ဝင်3ခု Legion of Honor ဂုဏ်သုဆောင်စုကြီးမြင့်တဲ့ Paris မြို့တော်ကဒီကနေ့အခမ်းအနားကိုတော့ပြင်သစ်သမ္မတ François Hollande တက်ရောက်ပါတယ်။ဒီချိန်ထဲမှာပဲပြီးခဲ့တဲ့ဗုဒ္ဓနေ့ကပထမဆုံးကျန်းဖက်တိုက်ခိုက်ခံခဲ့ရတဲ့ Charlie Hebdo Magazine တက်ကတော့လာမယ့်စာဆောင်မြင်တဲ့ဖုံးပုံမှာ Islam ဘာသာဝင်တွေထုတ်မြတ်ထားတဲ့တမန်တော်မူဟာဖက်ပုံကိုသုံးမှာဖြစ်တဲ့အကြောင်းကြေညာခဲ့တာပါ။ဒီနေ့ဖုံးပုံဖြစ်သုံးမဲ့ဒီဇိုင်းကိုမီဒီယာတွေကိုပြသခဲ့ရမှာတော့အားလုံးကိုခွင့်လွှတ်ပါတယ်ဆိုတဲ့စာတမ်းအောက်မှာတမန်တော်မူဟာမက်ကကျွန်တော်ချာလီပါဆိုတဲ့စာတမ်းကိုကန်ဆောင်ထားတာကိုတွေ့ကြရပါတယ်
။အီရန်နဲ့ဆီးရီးယားနိုင်ငံတို့က IS Islamic ဆွေးနွေးကြော်ရေးနှိမ်နင်းရေးကြီးကြပ်လှုပ်ဆောင်နေတဲ့ American ဗဟိုကုတ်ကဲရေးစစ်ဌာနချုပ်ရဲ့ online ပေါ်က Twitter နဲ့ YouTube လူမှုကွန်ရက်အကောင့်တွေထိုးဖောက်ခံရတဲ့ကိစ္စကို FBI ဗဟိုထောက်လှမ်းရေးအဖွဲ့ကစုံစမ်းမှုတွေပြုလုပ်နေပါပြီ။IS သွေးကြွားတွေကိုတစ္ဆာခံသူတွေလို့ကြေညာသူတချို့ကအင်တာနက်ကနေမနေ့ကပဲထိုးဖောက်ဝင်ရောက်ပြီးတော့ငါတို့လာပြီးမင်းတို့သတိထားလို့ရေးသားပြီးတော့ American စစ်သားတွေကိုချိန်ချောက်ခဲ့ပါတယ်။ American စစ်ဘက်ဆိုင်ရာအရာရှိတွေရဲ့ email လိပ်စာ၊နေရက်လိပ်စာနဲ့ telephone number တွေပါဝင်တဲ့အစာရွက်စာတမ်းတွေကိုလည်း online ပေါ်တင်ထားခဲ့ကြပါတယ်။စစ်တပ်သုံးတရုတ်နဲ့မြောက်ကိုရီးယားမျိုးပုံကိုလည်းဖော်ပြထားတာပါ။ကိုကယ်ရေးဌာနချုပ်ကတော့သူတို့ရဲ့စစ်စင်ရေးတွေနဲ့ပတ်သက်တဲ့အချက်လက်တွေပါမသွားခဲ့ပါဘူး။ပနမစစ်ဆေးကြီးတော့လည်းလှုပ်ဝက်သတင်းအချက်လက်တွေရမသွားကြပါဘူးလို့ပြောပါရီ။ဒီ online တိုက်ခိုက်မှုဟာ cyber online ပေါ်ကလက်သရန်ဖျက်ဆီးမှုတက်တက်ပဲဖြစ်တယ်လို့ကိုကယ်ရေးဌာနချုပ်ကပြောပါရီရှင်
။ပါကစ္စတန်နောက်မြောက်ဘက်ကလူမျိုးစုဒေသမှာရှိတဲ့စစ်သွေးကြွတွေကိုနှိမ်နင်းရမှာကြီးမားတဲ့အောင်မြင်မှုတွေရရှိနေပြီဖြစ်ပေမဲ့အကြမ်းဖက်အုပ်စုတွေပေါ်နှိမ်နင်းမှုတွေဟာအဆုံးမတိုင်သေးဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကသတိပေးလိုက်ပါတယ်။ပါကစ္စတန်နဲ့အာဖဂန်တာလီဘန်တွေဟာခါနီကွန်ရက်လိုလက်ရှ်ခါ-ဤတိုက်ပါအဖွဲ့တွေလိုပါကစ္စတန်အတွက်သမဂ္ဂသူ့ရဲ့အင်ဒီဂျင်းတွေနဲ့အမေရိကန်ပြည်ထောင်စုတပါချိန်ချောက်မှုဖြစ်တယ်လို့လည်းအစ္စလာမဘက်မြို့တော်ကမဟာဗျူဟာဆွေးနွေးပွဲပြီးဒီကနေ့မှပဲဝန်ကြီးကယ်ရီကပြောဆိုခဲ့တာပါ။ပါကစ္စတန်မှာသမဂ္ဂတခြားနေရာတွေမှာပါအစိုးရဝါတွေဆက်ပြီးခြေကုပ်မိယူနိုင်အောင်လုပ်ရလိမ့်မယ်လို့လည်းပြောပါတယ်။ပါကစ္စတန်စစ်တပ်ကဖွင့်လှစ်ထားတဲ့စာတင်ကြောင်းတစ်ကြောင်းမှာကလေးတွေနဲ့ဝန်ထမ်း134ယောက်သေဆုံးခဲ့တဲ့အထိတာလီဘန်ရဲ့တိုက်ခိုက်မှုဖြစ်ပွားခဲ့တာတရတော်မပြည့်သေးတဲ့အချိန်မှာပဲဝန်ကြီးကယ်ရီပါကစ္စတန်ကိုခရီးထွက်ခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့တာဝန်ရှိသူတယောက်ကတော့အကြမ်းဖက်မှုမှာအသက်မတည်လွတ်မြောက်ခဲ့သူတွေရှိရာ ပက်စချွာမျိုးဟာစေယုံကိုဒီနေ့တွားရောက်ကြည့်ရှုဖို့စီစဉ်ခဲ့ပေမယ့်ရာသီဥတုအခြေအနေကြောင့်ဝင်းကြီးကယ်ရီရဲ့ခီးစဉ်ကိုဖျက်ခဲ့ရတယ်လို့လည်းပြောပါတယ်။ဝင်းကြီးကယ်ရီကပြီးခဲ့တဲ့သတင်းပတ်သက်ချမ်ပက်တက်ခတ်မှုတွေကြုံခဲ့ရတဲ့ပြည်သူနိုင်ငံပဲရစ်မြို့တော်တို့ကြာသာပြည်နေနဲ့တောက်ချနေတွေမှာတွားရောက်မှာဖြစ်ပါတယ်။
သတင်းတစ်ပတ်ကြာအာရှခီးစဉ်အစားဖြစ်တဲ့ဒီကနေ့သီရိလင်္ကာနိုင်ငံကိုရောက်သွားခဲ့တဲ့ပုပ်ယဟန်မင်းကြီးဖရန်စစ်ကသီရိလင်္ကာနိုင်ငံမှာတရားမျှတမှုကုစားမှုနဲ့ညီညွတ်ရေးတို့လိုအပ်နေတယ်ဆိုတာကိုအလေးထားမိန့်ကြားသွားပါတယ်။ကာလရှည်ကြာပြည်ရင်းစစ်တွေမှာဖြစ်ခဲ့တာတွေရဲ့အမှန်တရားကိုသီရိလင်္ကာနိုင်ငံအနေနဲ့သိရှိအောင်လုပ်ဖို့လိုအပ်တယ်လို့ကိုလံဘိုပြည်ပြည်ဆိုင်ရာလေဆိပ်မှာပုပ်ယဟန်မင်းကြီးကမိန့်သွားပါတယ်။နိုင်ငံပြည်လဲတိဆောက်ရေးမှာလူခွေရေးကိုလေးစားလိုက်နာမှုထဲသွင်းရမှာဖြစ်တယ်လို့အဲ့လိုလှုပ်ဆောင်ရမှာမတူညီတဲ့လူအတိုင်းဝိုင်းအားလုံးအပြည့်အဝပါဝင်ရမယ်လို့လည်းမိန့်ပါတယ်။အခုအာရှခီးစဉ်ဟာသူပုံယဟန်မင်းကြီးဖြစ်ခတဲ့ကားဆိုရင်ဒုတိယအာရှဒေသခီးစဉ်ဖြစ်ပြီးတော့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ထိတွေ့ဖို့ကြိုးစားတဲ့ Vatican နန်းတော်ရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ပေါ်ယဟန်မင်းကြီးကသီရိလင်္ကာနိုင်ငံမှာရောက်ရှိနေချိန်အတွင်းအဲ့မှာပထမဆုံးသူတော်စင်ဖြစ်လာတဲ့ Joseph Vasco အခမ်းအနားနဲ့သူတော်စင်စီရင်သွင်းပေးမှာဖြစ်ပါတယ်။ Vasco 18ရာစုတုန်းက Dutch Protestant Christian Calvin Wadi တွေကိုနှိပ်စက်မှုတွေလုပ်တဲ့ကာလအတွင်းမှာ Catholic Christian အယူဝါဒကိုသာသနာပြုတူထောင်ခဲ့တဲ့အတွက်အတိအမဲ့ပြုခံရသူပါ။ကြာသပတေးနေ့မှာတော့ပုပ်ယဟန်မင်းကြီးကအာရှတိုက်မှာ Roman Catholic ဘာသာဝင်အများဆုံးရှိတဲ့တခုတည်းသောနိုင်ငံ Philippines ကိုသွားပါမယ်။အဲ့မှာပုပ်ယဟန်မင်းကြီး Francis ရဲ့တရားပွဲကိုလူသံပေါင်းများစွာတက်ရောက်မယ်လို့ခန့်မှန်းရပါတယ်ရှင်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာနိုင်ငံပိုင်းစီစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာပြီးခဲ့တဲ့လတည်းပြစ်ကျခဲ့ပြီးလူပေါင်း162ယောက်သေဆုံးခဲ့ရတဲ့ Air Asia လေယာဉ်ကပျံသန်းမှုမှတ်တမ်းတင် Black Box နှလုံးစလုံးကိုရင်းငုံသမားတွေရှာဖွေဆက်ယူနိုင်ခဲ့ကြပါတယ်။ပျံသန်းမှုအချက်လက်မှတ်တမ်းတင် Black Box ကိုဆက်ယူနိုင်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့စောရဲမှာပဲလေယာဉ်အမိပိုင်းကအတန်းနဲ့မှတ်တမ်းတင်ဆက်ကိုပါဆက်ယူနိုင်ခဲ့ကြတာပါ။မှတ်တမ်းတင်ဆက်နှလုံးစလုံးကိုလေးလာဆက်စစ်ပြီးရင်တော့ Air Asia လေယာဉ်953ရက်တိဒီဇင်ဘာလ28ရက်နေ့ကဘာကြောင့်ပြစ်ကျရခဲ့တယ်လဲဆိုတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းသိရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဒါတလုံးမှာတော့အင်ဒိုနီးရှားနိုင်ငံစူရာဘာယာကနေစင်ကာပူနိုင်ငံကိုဥတီပြင်သန်းစဉ်မုန်တန်းကိုရှောင်မိုကျူးစားရင်ပြစ်ကျခဲ့ပုံရတယ်လို့ယူဆနေကြတာပါ။နှစ်နာရီကြာခီးစဉ်လမ်းတဝက်ဂျာဗာပင်လယ်ပြင်မြောက်ပိုင်းမှာပဲလေယာဉ်ဟာရေဒါတွေကနေပျောက်သွားတာဖြစ်ပါတယ်။လေယာဉ်ပေါ်မှာလိုက်ပါသွားတဲ့ခီးစဉ်နဲ့ဝင်တန်းစုစုပေါင်း162ယောက်ထဲကအခုချိန်ထိတော့အလောင်းစုစုပေါင်း48လောင်းကိုသာပြန်လည်ဆက်ယူနိုင်ခဲ့တာပါ။ကြံအလောင်းတော်တော်များတော့အခုခါပင်လယ်ရေရောက်ကျန်းမာပေါ်မှာတွေ့ထားပြီးဖြစ်တဲ့လေယာဉ်ရဲ့အဓိကကိုယ်ထဲမှာရှိနေမယ်လို့လည်းမျှော်လင့်ထားကြပါတယ်။လေယာဉ်ပြစ်ကျရာကအသက်မသေးချင်သူကတော့တယောက်မှမတွေ့ခဲ့ကြရပါဘူး
။လေမြန်တစင်းလေရင်နဲ့ပြက်ပင်လယ်ရဲကိုပြက်ကြရင်လွယ်လွယ်ကူကူရှာဖွေရနိုင်အောင်လို့လေရင်ကနေလွင့်ထွက်ပြီးတော့လေပေါ်မှာပေါ်နေနိုင်မဲ့လေရင်ပြန်တမ်းမှုအမှတ်တမ်းတင်ဆက်တွေကိုခီးရှည်ပြန်တဲ့လေရင်တွေမှာတက်ဆင်ဖို့အတွက် Airbus လေရင်ကုမ္ပဏီကစဉ်းစားနေပါတယ်။သူတို့ထုတ်လုပ်တဲ့အကြီးဆုံးလေရင်အမျိုးအစားနှစ်ခုဖြစ်တဲ့သမုဒ္ဒရာဖြတ် A380 နဲ့ A350 လေရင်တွေမှာအဲ့ဒီလိုမျိုးရေပေါ်ပေါ်နိုင်တဲ့လေရင်ပြန်တမ်းမှုအမှတ်တမ်းတင်ဆက်တွေတက်ဆင်နိုင်ဖို့ Airbus ကုမ္ပဏီကဥရောပလေကြောင်းလုံခြုံရေးအေဂျင်စီနဲ့ဆွေးနွေးနေတယ်လို့ပြောပါတယ်။အဲ့ဒီလေရင်ကနေလွင့်ထွက်သွားတဲ့Black Box မှတ်တမ်းတင်ဆက်တွေကိုစစ်လေရင်တွေမှာတက်ဆင်ထားပြီးသားပါခီးတဲ့တင်လေရင်တွေမှာတော့ထိခိုက်မှုဖြစ်တာကလေရင်အတက်နဲ့အစင်းအချိန်တွေမှာဖြစ်ပြီးတော့ Black Box ကိုလည်းမြေပေါ်မှာရှာတွေ့တာမလို့အဲ့ဒီလေရင်မျိုးတွေမှာဒီအမျိုးအစားကိုမတက်ထားတာပါဒါမဲ့လည်း AA ရှာလေရင် Java ပင်လယ်ထဲပြတ်ကျခဲ့တာအပါအဝင်အခုနှစ်ပိုင်းတွေအတွင်းလေရင်ရေထဲကိုပြတ်ကျမှုတွေအတော်များများဖြစ်ပွားခဲ့ပါတယ်ရှင
်မြန်မာနိုင်ငံမှာမကြာသေးတဲ့နှစ်တွေအတွင်းပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်လာနေပေမဲ့လူခွင့်ရေးတွေကိုပြည့်ဝလေးစားလိုက်နာတဲ့တိုင်းပြည်တစ်ခုဖြစ်လာဖို့အတွက်အလံဝင်းနေစေဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကပြောလိုက်ပါတယ်။အစိုးရကလည်းစစ်တပ်နဲ့မကင်းရမကင်းကြောင်ဖြစ်နေတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်တွေမှာစစ်တပ်ကထိန်းချုပ်ထားပြီးအခြေခံဥပဒေကိုပြည့်ပြင်ပြောင်းလဲရမှာလဲစစ်တပ်ဟာအဓိကအဟံတားဖြစ်နေတယ်လို့အမေရိကန်ပြည်တော်စုကင်တက်ကီပြည်နယ်လူအစ်ဝီတက်တူကတနင်္လာနေ့ဟောပြောပွဲမှာသံမတ်ကြီးစမန်သာပေါဝဲကပြောဆိုခဲ့တာပါ။သမ္မတဘရက်အိုဘားမားအစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာအစွန်ရောက်ဝါဒအီဘိုလာရောဂါနဲ့မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေရရှိရေးတွေဟာ အဓိကစိန်ခေါ်မှု၃ခုဖြစ်တဲ့အကြောင်းလည်းအလေးထားပြောကြားသွားပါတယ်။ဒီမိုကရေစီရေလှရှားသူတွေနဲ့အတူမြန်မာနိုင်ငံအပြောင်းအလဲတွေကိုတွန်းအားပေးခဲ့တဲ့အမေရိကန်ဆိုရရဲ့အေးအေးယူတန်ခတ်မှုတွေကလည်းအောင်မြင်မှုတစ်ခုဖြစ်ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုရဲ့ပူးပေါင်းဆောင်ရွက်မှုအကျိုးဆက်ဖြစ်နေလဲတာမတ်ကြီးကပြောဆိုခဲ့တာပါ။ဒါမှမဟုတ်လက်ရှိမြန်မာနိုင်ငံထဲမှာစာနယ်ဇင်းသမားတွေပါဝင်တက်ကြွလှရှားသူတွေကိုအပြစ်ပေးအေးအေးယူတာလူမျိုးရေးဘာသာရေးကွဲပြားမှုတွေကိုအခြေခံတဲ့ပြစ်ခတ်တွေကြုံခဲ့ရတယ်လို့စင်ခေါ်မှုတွေရှိနေစေဖြစ်တာကိုလည်းထောက်ပြခဲ့ပါတယ်။သူထွတ်တန်ရုံချမ်းဖက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်တွင်းမှာဆိုရင်လေလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဟာဆက်လက်နှိမ့်ချနေစေဖြစ်တယ်လို့လည်းတာမတ်ကြီးပေါ်ဝဲကပြောဆိုသွားခဲ့ပါတယ်
။ကမ္ဘောဒီးယားနိုင်ငံကိုအုပ်ချုပ်လာခဲ့တာနှစ်ပေါင်း30ပြည့်လာခံနေတဲ့ဝန်ကြီးချုပ်ဟွန်ချန်ဟာသူ့အာဏာကိုဆက်ပြီးတော့ကင်ထားနိုင်မှုနိုင်ငံရေးနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့အာဂရီလိုက်စားမှုတွေထပ်တလဲလဲကျူးလွန်ခဲ့တယ်လို့အမေရိကန်အခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောပါတယ်။ဝန်ကြီးချုပ်ဟွန်ချန်ဟာ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အဆိုအကြမ်းဖက်မှုတွေအကြောက်တရားတွေကိုအသုံးချပြီးတော့ရယူထားတဲ့နိုင်ငံကောင်းဆောင်တက်တန်း30ပြည့်တော့မှမလို့သူဟာကမ္ဘာမှာဆက်ထမမြောက်တက်တန်းအရှိဆုံးနိုင်ငံရေးကောင်းဆောင်ဖြစ်သွားမယ်လို့ HRW ကပြောသွားပါတယ်ရှင်။
Direct from Washington, the voice of America, VOA.
အင်္ဂါနေ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မအေးတန်နာကျော်တို့ကပြောပြပေးခဲ့တာပါ။ VOA ကနေသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်တွင်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြပေးမှာပါ။လူအခွင့်ရေးဆိုင်ရာဆွေးနွေးပွဲအတွက်မြန်မာနိုင်ငံကိုအလဲပတ်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဒီမိုကရေစီလူအခွင့်ရေးနဲ့အလုပ်သမားရဲရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတော်မော်လင်နော့စကီဟာမြန်မာအရက်ဖက်လူအဖွဲ့အစည်းတွေနဲ့ရန်ကုန်အမေရိကန်တန်ရုံမှာတွေ့ဆုံဆွေးနွေးခဲ့ပြီးအဆိုပါအဖွဲ့တွေကလက်ရှိရင်ဆိုင်နေရတဲ့အာဏာပိုင်တွေရဲ့လူအခွင့်ရေးချိုးဖောက်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေကိုတင်ပြခဲ့ကြပါရယ်အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြမှာပါ
အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလီနော့စကီနဲ့တွေ့ဆုံခွင့်ရရတဲ့အဖွဲ့၉ဖွဲ့ထဲမှာ Triangle အမျိုးသမီးအဖွဲ့လည်းပါဝင်ပြီးသူတို့အဖွဲ့အနေနဲ့တင်ပြဆွေးနွေးဖြစ်တဲ့အကြောင်းအရာတွေကိုအဖွဲ့ရဲ့အကြီးအကဲဒေါခင်လေးက VOA ကိုပြောပြပါတယ်
။ကျမတို့အမျိုးသမီးတွေအတွက်ဆိုပြီးတော့တည်တံ့ပြဌာန်းမဲ့ဒီဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေဗုဒ္ဓဘာသာအမျိုးသမီးများအထူးလက်ထက်ထင်မြောက်ခွင့်အခြင်းဆိုင်ရာဥပဒေနောက်ပြီးတော့တလင်တမယာစနစ်နောက်လူရည်ထိန်းချုပ်ခြင်းဆိုင်ရာဥပဒေဆိုပြီးတော့ဥပဒေကျမ်းလေးခုကိုမကြောက်ခင်အချိုးရအပြတ်ထန်းလိုက်တာရှိရလေအဲဒီဥပဒေကျမ်းလေးခုနဲ့ပတ်သက်ပြီးတော့ကျမတို့အမြင်နဲ့ဆွေးနွေးတယ်အဲ့မှာကျမတို့တခုသိလာတာကအမေရိကန်အစိုးရအနေနဲ့လည်းဒီဥပဒေကျမ်းလေးခုပေါ်မှာသူတို့ရဲ့အမြင်သဘောထားတွေကိုသူတို့ထုတ်ပြန်သွားဖို့ရှိတယ်လို့ပြောတယ်ဒါပေမဲ့သူတို့ကအစိုးရတွေနဲ့တွေ့တဲ့အခါမှာသူတို့တိုက်ရိုက်ပြောပြီးတော့မှကျန်တဲ့လူတွေကို public ကိုအသိပေးမယ်လို့လည်းပြောတယ
် Mr. Malinowski နဲ့ American တန်ယုံမှနန်းနိုင်ကြောကြာတွေ့ဆုံတဲ့အထဲမှာequality မြန်မာအဖွဲ့လဲပါဝင်ပြီးအဲ့ဒီအဖွဲ့ရဲ့ director ဦးအောင်မြင့်မင်းကတော့
အဲ့တော့ကျွန်တော်တို့ရဲ့ကောင်းစဉ်ကတော့ဒီနိုင်ငံရေးအကျဉ်းသားနဲ့ဒီမိုကရေစီအသင်ကူးပြောင်းရေးကာလနဲ့ပတ်သက်တဲ့အကြောင်းအရာဆွေးနွေးပါတယ်အဓိကဆွေးနွေးတာကတော့နိုင်ငံရေးအကျဉ်းသားကိစ္စကိုတော့ဆွေးနွေးပါတယ်ကိုဘူဂျီကအဓိကထားပြီးပြောပါတယ်နိုင်ငံရေးအကျဉ်းသားရဲ့ဆက်လက်ရှိနေတဲ့အခုအစ်စ်ရွေးချယ်ပြီးတော့တင်မြောင်းလိုက်တဲ့ဒီနိုင်ငံရေးအကျဉ်းသားဆိုင်ရာကော်မတီရဲ့အားနည်းချက်တွေဒီပြေပါဝင်တဲ့နေရာမှာကျွန်တော်လူတို့အရက်ဖက်အဖွဲ့စည်းရဲ့အားနေပြီးတော့အစိုးရဘက်ကများနေတာတွေနောက်တစ်ခုကတော့အခုနောက်ပိုင်းမှာအရင်ဥပဒေဟောင်းတွေကဥပဒေတစ်တွေကကိုအတုံးချပြီးတော့ဒီဆန္ဒပြတဲ့သူတွေဟိုမှာပုံမတော်ဖိနှိပ်မှုများလာတဲ့ကိစ္စကျွန်တော်ပြောပြပါတယ်ဥပဒေဟောင်းကတော့အားလုံးသိတဲ့အတိုင်းပါပဲအစိုးရကိုကြီးညိုပြက်စိန်မှု905ခကွဲကိုတင့်တင့်တယ်တယ်တုံးလာတယ်ဥပဒေတစ်ထမှာဆိုရင်ပုံမှန်18ဒီပုံမှန်19ဒါတွေကိုပို့ပြီးတော့တုံးလာတဲ့ကိစ္စကိုကျွန်တော်အတိအကတင်ပြဖြစ်ပါတယ်။နောက်ပြီးနောက်ပိုင်းမှာပေါ်လာတဲ့ကျွန်တော် four law လို့ခေါ်တဲ့ဥပဒေတွေကတကယ်ပြည်သူလူထုကိုကာကွယ်ပေးတာမဟုတ်ဘဲချုပ်နှောင်မှုကိစ္စဖြစ်နေတဲ့အကြောင်းတွေတင်ပြဖြစ်ပါတယ်ခင်ဗျာ
။မြန်မာအစိုးရကပြုပြင်ပြောင်းလဲမှုတွေဆောင်ရွက်နေတယ်ဆိုပေမဲ့တချို့ကိစ္စတွေမှာရိုးသားမှုမရှိတာကိုတွေ့ရကြောင်းမတ်ခင်လေးကထောက်ပြပါတယ်
။နောက်တစ်ခါလက်ရှိကော်မတီတွေကော်မရှင်တွေပေါ့စုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့တယ်နောက်အမှုမှန်ဖော်ထုတ်ရေးအဖွဲ့တွေဖွဲ့တယ်ဆိုတာဒီလေတကယ်တမ်းအမှုမှန်ဖော်ထုတ်ဖို့မဟုတ်ပဲအဲ့ဒီကော်မရှင်တွေကော်မတီတွေကပက်လိုက်ပြီးတော့ဆောင်ရွက်ပြီးတော့ဒီအမှုမှန်ကိုဖုံးကွယ်ဖို့လုပ်နေတဲ့ဟာမျိုးတွေပေါ့နော်ဥပမာအားဖြင့်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ပဲဖြစ်ဖြစ်အရန်အားနည်းနေတယ်ကိုပါကြီးကိစ္စမှာဆိုလို့ရှိရင်လည်းသူတို့ကနေယူတော့ဘာလုပ်ပါဆိုပြီးရဲကိုပြန်လွှဲတယ်ရဲကငကူရဲမှာအားနည်းပြီးသားဖြစ်နေတယ်ဆိုတော့မလုံနိုင်ဘူးနောက်တစ်ခါဒီလက်ဘရောင်းကိစ္စဆိုရင်လည်းကော်မရှင်ကလုတ်ထားတာဒီတော့ဟိုအမှုမှန်ကိုဖုံးဖို့အတွက်ဖော့ဖို့အတွက်လုတ်တဲ့ဟာမျိုးတွေဖြစ်နေတယ်ဆိုတဲ့ဟာတွေကိုလည်းကျွန်တော်တို့ကတော့ထောက်ပြရတယ
်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလီနော့စကီနဲ့အဖွဲ့ဟာမနေ့ပြန်တပတ်ခါနေ့တွေမှာအစိုးရတာဝန်ရှိသူတွေနဲ့လူအခွင့်အရေးကိစ္စတွေကိုဆွေးနွေးတော့ကြလိမ့်မယ်လို့သိရပါတယ်ခင်ဗျာ
က ကိုညာဝင်းအောင်တင်ပြသွားတာပါရှင် VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်တော်တော်ရှင်များရှင်မြို့ဆောင်ဥပဒေမူကြမ်းမှာပါဝင်တဲ့ဥပဒေမူကြမ်း၄ရပ်လုံးဟာမြန်မာနိုင်ငံပါဝင်ပြီးလက်မှတ်သဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာလူ့အခွင့်အရေးပဋိညာဉ်စာချုပ်တွေကိုချိုးဖောက်နေတယ်လို့ဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကတနင်္လာနေ့ကပြောဆိုလိုက်ပါတယ်။ဒါအပြင်နိုင်ငံတကာမိသားစုထဲမှာပါဝင်နေတဲ့မြန်မာနိုင်ငံအနေနဲ့လိုက်နာရမယ့်တာဝန်တွေကိုမပြတ်ကွက်ဖို့လိုတယ်လို့လည်းသူကပြောပါတယ်။မိုက်အင်ဂျင်နိုင်ကအပြည့်အစုံကိုတင်ပြမှာပါ။
မျိုးစားဥပဒေပြဋ္ဌာန်းနိုင်ရေးတမရဦးသိန်းစိန်ကကော်မရှင်ဖွဲ့ပြီးလှုပ်ဆောင်သွားမယ်လို့လွှတ်တော်ကိုအကြောင်းပြန်လိုက်ပြီးနောက်ပိုင်းပြီးခဲ့တဲ့ဒီဇင်ဘာလအစောပိုင်းကအများပြည်သူလေ့လာဖို့ဆိုပြီးဥပဒေမူကြမ်းတွေကိုနိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်။အခုလိုဘာသာရေးလူမှုရေးနဲ့ပတ်သက်တဲ့ဥပဒေမူကြမ်းတွေဟာနိုင်ငံတကာလူ့ခွင့်ရေးပြဋ္ဌာန်းချက်တွေကိုချိုးဖောက်နေတယ်ဆိုပြီးလူမှုအခြေပြုအဖွဲ့အစည်းတရားကျော်ကလည်းအပြင်းအထန်ကန့်ကွက်ထားတာပါ။ဒီဥပဒေမူကြမ်းနဲ့ပတ်သက်လို့ဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကတော့မြန်မာအစိုးရအနေနဲ့ဥပဒေတွေတက်မှတ်ပြဋ္ဌာန်းရမှာနိုင်ငံတကာပဋိညာစာချုပ်တွေကိုလိုက်နာကျင့်သုံးဖို့တိုက်တွန်းကြောင်း EU ပြောခွင့်ရသူမာယာကိုစီဂျန်စစ်က VOE ကိုပြောပါတယ
် The heads of mission of the EU in Myanmar call on the government
မြန်မာအစိုးရအနေနဲ့ဥပဒေတွေချမှတ်ရမှာလိုက်နာကျင့်သုံးရမယ့်နိုင်ငံတကာလူ့အခွင့်အရေးကျင့်ဝတ်တွေအတိုင်းတည်ကြအောင်ဆောင်ရွက်ဖို့ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကမြန်မာအစိုးရကိုတိုက်တွန်းပါတယ်
။သမရဦးသိန်းစိန်အစိုးရကအစိုးတင်သွင်းမှုရှိတဲ့ဥပဒေမူကြမ်းထဲမှာကိုယ်ခွေရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းလူဦးရေတိုးပွားနှုန်းထိန်းညှိခြင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုဥပဒေမူကြမ်းမြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိန်းများခြင်းဆိုင်ရာဥပဒေမူကြမ်းနဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေမူကြမ်းတို့ပါဝင်ပါတယ်။ဒါရီဟာနိုင်ငံတကာလူ့အခွင့်အရေးပြဋ္ဌာန်းချက်တွေနဲ့မကိုက်ညီတဲ့အတွက် EU အနေနဲ့အထူးပဲစိုးရိမ်မကင်းဖြစ်ရကြောင်းမာယာကိုစီဂျန်စစ်ကပြောပါတယ
် The reason for this concern is that these drugs
ကျွန်တော်စိုးရိမ်ရတဲ့အကြောင်းရင်းကတော့ဒီဥပဒေမူကြမ်းဟာမြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာလူ့အခွင့်အရေးပဋိညာဉ်စာချုပ်နဲ့ကိုက်ညီမှုမရှိပါဘူးဥပမာဆိုရင်စီဒေါ်လို့ခေါ်တဲ့အမျိုးသမီးများပေါ်အလုံးစုံခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူညီချက်ပါမြို့မီအခွင့်အရေးတွေကိုလည်းချိုးဖောက်ရရောက်နေပါတယ်
။ဒါအပြင် EU ရဲ့ကြေညာချက်မှာလည်းဒီဥပဒေမူကြမ်းတွေကိုဝေဖန်ကန့်ကွက်ပြောဆိုခဲ့ကြတဲ့လူ့အခွင့်အရေးလှုပ်ရှားသူတွေလူမှုအဖွဲ့အစည်းတွေပေါ်ချိန်းချောက်မှုတွေရှိနေတာဟာလည်းစိတ်နှောက်ယှက်ဖြစ်ရတဲ့အကြောင်းဖော်ပြထားပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့ EU ရဲ့ကြေညာချက်မှာအခြားအကြောင်းအမျိုးမျိုးနဲ့စာနယ်ဇင်းသမားတွေလူပုဂ္ဂိုလ်တွေအပေါ်ဥပဒေကြောင်းအရာအလွန်အကျွံအရေးယူအပြစ်ပေးတာတွေရှိနေတာကိုလည်းစိုးရိမ်တဲ့အကြောင်းဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကြိုးပမ်းချက်တွေကိုတော့ဆက်လက်အားပေးသွားမှာဖြစ်တယ်လို့យေတာထားပါတယ်။နှစ်နိုင်ငံပူးတွဲဆောင်ရွက်မှုအစီအစဉ်အရလဲ2014ကနေ2020ပြည့်နှစ်အထိယူရိုငွေ688တန်းကူညီဖို့ EU ဘက်ကရာထားသတ်မှတ်ထားပါတယ်ရှင
်။မအင်ဂျင်နိုင်စူးစီးတင်ပြသွားတာပါရှင်။ခုဆက်လက်ပြီးပြည်ရင်းသတင်းနောက်တစ်ပုဒ်တင်ပြပါအောင်မယ်။အင်္ဂါနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့နိုင်ငံတော်သမ္မတနဲ့တွေ့ဆုံပွဲအပြီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဲ့ဒီဆွေးနွေးပွဲကိုဝေဖန်လိုက်တယ်လို့နိုင်ငံရေးအနှစ်သာရရှိပြီးအတိတ်ပဲပြေဝါတဲ့တွေ့ဆုံဆွေးနွေးပွဲတွေအမြန်စတင်တင်ကြောင်းသဘောထားထုတ်ပြန်လိုက်ပါတယ်။တစ်ချိန်တည်းမှာပဲပြည်တော်စုလွတ်တော်ကအတည်ပြုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲရှောင်ရှားတာမျိုးမဖြစ်တင်ကြောင်းထောက်ပြလိုက်ပါတယ်။ဒီအချက်တွေပေါ်နိုင်ငံရေးလှစ်လာတုံ့တက်သူတွေနဲ့ပါတီကောင်းဆောင်အချို့ရဲ့အမြင်သဘောထားဘယ်လိုရှိသလဲဆိုတာကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါရယ်
ဟုတ်ကဲ့နိုင်ငံတော်သမ္မတနဲ့နိုင်ငံရေးစီရေးခေါင်းဆောင်တွေတွေ့ဆုံပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဆွေးနွေးခဲ့တာတွေကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီဆွေးနွေးချက်ဟာပါတီဗဟိုအလုံးမှုဆောင်အဖွဲ့ဆုံးဖြတ်ချက်အရာဖြစ်ပြီးဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးနဲ့2015ရွေးကောက်ပွဲဆိုပြီးခေါင်းစဉ်အလိုက်ဖော်ပြပါတယ်နိုင်ငံတော်သမ္မတနဲ့တွေ့ဆုံတဲ့ဆွေးနွေးပွဲအပေါ်မှာတော့ဒီဆွေးနွေးပွဲဟာနိုင်ငံရေးအရာအနှစ်သာရရှိတဲ့ဆွေးနွေးပွဲလို့သတ်မှတ်ဖို့ခက်ခဲကြောင်းနဲ့နိုင်ငံရေးအနှစ်သာရရှိပြီးအတိတ်ပဲပြေးဝါတဲ့တွေ့ဆုံဆွေးနွေးပွဲတွေအများဆုံးစတင်ပြီးစင်စက်မပြတ်ဆောင်ရွက်တင်ကြောင်းဖော်ပြပါတယ်။တစ်ဆက်တည်းမှာတော့ပြည်ထောင်စုလွှတ်တော်ကအတည်ပြုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကိုအစိုးရကဆောင်ရွက်တာမရှိသေးကြောင်းနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုအကြောင်းပြပြီးအမျိုးသားပြန်လည်စည်းလုံးညီညွတ်ရေးဆွေးနွေးပွဲဥပမာ6ပွင့်ဆိုင်ဆွေးနွေးပွဲကိုရှောင်ရှားတာမျိုးမဖြစ်တင်ကြောင်းလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရေးလေးလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့ NLD ရဲ့ထုတ်ပြန်ချက်အပေါ်သူ့သဘောထားကိုအခုလိုပြောပါတယ
်ပြည်ထောင်စုအစိုးရအနေနဲ့တကယ်အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ ပြည်ဝင်ရေးရေးကိုတကယ်လက်တွေ့ကျကျဖော်ဆောင်ခြင်းနဲ့ဆိုရင်ပြည်တော်စုလွတ်တော်ကအဆိုပြုထားတဲ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကနေပြီးတော့စတင်တင်တယ်လို့ကျွန်တော်ကယူဆတယ်။နောက်တစ်ချက်ကဒီပြည်တော်စုလွတ်တော်ဟာနော်ဒီပြည်တော်စုအစိုးရကိုလည်းပဲဖွဲ့စည်းရွေးချယ်ဖွဲ့စည်းပြီးတော့တာဝန်ပေးအပ်ထားတဲ့ဥပဒေပြုအမြင့်ဆုံးအဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်မလို့ဒီအဖွဲ့အစည်းကနေပြီးတော့နော်ဒီလွတ်တော်ကနေပြီးတော့အဆိုပြုတဲ့6ပွင့်ဆိုင်ပြည်ဆောင်ဆွေးနွေးရေးကိုပြည်အောင်စုအစိုးရအနေနဲ့အထူးအလေးနဲ့ထားပြီးတော့ဖော်ဆောင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်နေဗျ
။နိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့သဘောထားကိုဒေါက်တာရံမျိုးသိန်းကအခုလိုဆက်ပြောပါတဲ့
။နိုင်ငံရေးဆွေးနွေးပွဲတွေဟာအစိုးပိုင်းမှာနည်းနည်းနဲ့ကြေကြေပိုင်းကပုံပြီးအသေးပဲရှိတယ်လို့မြင်နေ။ပထမအဆင့်မှာ
ရခိုင်မျိုးသားပါတီဥက္ကဋ္ဌအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့6ပွင့်ဆိုင်ဆွေးနွေးပွဲကိုပြည်တော်စုလွှတ်တော်ကတောင်းဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာအကြက်တဲကိုဖြည့်ရှင်းနိုင်အောင်တောင်းဆိုတာဖြစ်ကြောင်းပြောပါတယ်။ထိရောက်တဲ့ဆွေးနွေးပွဲတွေဖြစ်ဖို့ဆောင်ရွက်ရမှာနိုင်ငံတော်အကြီးအကဲမှာတာဝန်ရှိတယ်လို့လည်းထောက်ပြပါတယ်
။တွဲဆောင်ဆွေးနွေးပွဲဆိုတာအကြောင်းအရာတစ်ခုပေါ်မှာဥတီပြီးမှအဖြေတစ်ခုရအောင်ဆောင်ရွက်တာဖြစ်ပါတယ်။အဲ့တော့တွဲဆောင်ဆွေးနွေးပွဲဆိုတာအကြောင်းအရာတွေများပြီးမှနော်အဖြေတစ်ခုမရတဲ့ဆွေးနွေးပွဲမျိုးကျင်းပများစွာလှုပ်လာမိခဲ့လို့ရှိရင်ပြည်သူဆွေးနွေးပွဲကိုဥဆောင်ကျင်းပတဲ့အဖွဲ့အစည်းပေါ်မှာယုံကြည်မှုတနည်းအားဖြင့်ပြည်သူရဲ့ယုံကြည်မှုကတဖြည်းဖြည်းကျကျလာတတ်ပါတယ်။အဲဒါကြောင့်ကျွန်တော်တို့ကတော့ထိရောက်တဲ့ပြည်သူဆွေးနွေးပွဲဖြစ်အောင်ပါသင်းပါထိုက်တဲ့ပုံကူများဖြင့်အများလက်ခံတဲ့ညှိုးလင့်ချက်ရရှိတဲ့ဆုံးဖြတ်ချက်တစ်ခုကိုထောက်နိုင်အောင်ပါဝင်ပတ်သက်တဲ့ပုံကူများအားလုံးကစီစဉ်ပေးဖို့လိုပါတယ်။သူတို့ရဲ့နိုင်ငံတော်အကြီးအကဲမှာတာဝန်အမှန်တန်ကြီးကြီးမားမားရှိပါတယ်
။၆ပွင့်ဆိုင်ဆွေးနွေးပွဲမှာနိုင်ငံတော်တံပရပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌဒေါ်ဆန်းစုကြည်တိုင်းရင်းသားအစုအဖွဲ့ကိုယ်စားလှယ်တဦးနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ပါဝင်ဖို့အတွက်ပြည်ထောင်စုလွှတ်တော်ကအဆိုပြုထားတာဖြစ်ပါတယ်။ NLG ပါတီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးလက်ရှိအာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အမြင်သဘောထားကိုသိနိုင်ဖို့အတွက်ပါတီဒူဥက္ကဋ္ဌဦးထေးဦးကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးတက်ရောက်နေတာကြောင့်မေးမြန်းခွင့်မရခဲ့ပါဘူး။အင်္ဂါနေ့ကနိုင်ငံတော်တံပရာနဲ့တွဲဆုံတဲ့ဆွေးနွေးပွဲအပေါ်မှာတက်ရောက်သူတချို့ကအားရကြိုဆိုတာတွေရှိခဲ့တယ်လို့တချို့ကတော့တက်ရောက်သူတွေဖုံးပွားနေတာနဲ့တိကျတဲ့ဆုံးဖြတ်ချက်တွေမရတဲ့အပေါ်ဝေဖန်တာတွေလည်းရှိခဲ့ပါတယ်။မနေ့ကဆွေးနွေးပွဲကိုနိုင်ငံတော်တံပရာဒုတံပရာ2ဦးလွှတ်တော်ဥက္ကဋ္ဌ2ဦးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတမရော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုကာကွယ်ရေးဦးစီးချုပ်အပါအဝင်အဓိကပါတီကြီး၃ခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီနိုင်ငံရေးအစုအဖွဲ့၃ဘွဲကကိုယ်စားလှယ်တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တိုင်းရင်းသားရေးရဝန်ကြီးတွေစုစုပေါင်း48ယောက်တက်ရောက်ခဲ့ကြတာဖြစ်ပါတယ်
ကိုမိုးစောပါရှင်သောတာရှင်များရှင်အင်တာနက်အွန်လိုင်းကနေအမုံစရာတွေမပြန်ပွားစေဖို့ပဋိပက္ခလုံးစောစေနိုင်တဲ့အမုံစကားတွေကိုနီးပညာအကူအညီနဲ့တိုက်ဖျက်ရေးပုံမထိရောက်စေဖို့အမေရိကန်ငြိမ်းချမ်းရေးသုတေသနအဖွဲ့ USIP ရဲ့အစီအစဉ်တစ်ခုဖြစ်တဲ့ Peace Tech Exchange ကမြန်မာနိုင်ငံကိုကူညီသွားဖို့ရှိနေပါတယ်မြန်မာနိုင်ငံအစီအစဉ်မှာအမုံတရားမပြန်ပွားစေရေးကိုနီးပညာနဲ့ဘယ်လိုတိုက်ဖျက်နိုင်ကြမလဲဆိုတာတွေကိုနီးပညာနဲ့ငြိမ်းချမ်းရေးဆိုတဲ့ကောင်းစဉ်နဲ့နီးနောဖလဲပွဲတစ်ခုကိုရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်ချမ်းရဲ့အတွက်နီးပညာအကူအညီတွေကြောင်းကိုစီတူကပြောပြပေးမှာပ
ါအမုံစကားမပြတ်ပွားစေရတဲ့အဓိကရည်ရွယ်တဲ့ Peace Tech Exchange ငင်းချိုင်းနဲ့နီးပညာနှီးနှောဖလဲပွဲကိုရန်ကုန်မြို့ဖန်တီးယာလူမှုအဖွဲ့ရုံးခန်းမှာဒီကနေ့ပြုလုပ်ခဲ့တာပါလူမှုကူညီရေးဆောင်ရွက်နေသူတွေအနေနဲ့အမုံစကားမပြတ်ပွားရတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နီးပညာရှင်တွေကပြသဆွေးနွေးခဲ့ကြတာဖြစ်ပါလေအင်တာနက်လူမှုကွန်ရက်တွေမှာအမုံစကားတွေမပြတ်ပွားစေရလှုပ်ဆောင်ချက်တွေပန်းစကားလူမျိုးလှုပ်ရှားမှုမျိုးတွေကိုပြသဆွေးနွေးကြတာဖြစ်ပါလေအီရတ်ပါကစ္စတန်အာဖဂန်နစ္စတန်လိုနိုင်ငံတွေမှာအမုံစကားမပြန့်ပွားစေဆောင်ရွက်နေတဲ့နှီးပညာရှင်တွေကိုယ်တိုင်ပါဝင်တဲ့အတွက်အကျိုးရှိခဲ့တယ်လို့ဆွေးနွေးပွဲစီစဉ်တဲ့ဖန်တီးယာအဖွဲ့ကကိုရန်အောင်အုပ်ကအခုလိုပြောပါတယ
်အားလုံးသိတဲ့အတိုင်းပဲဒီကျွန်တော် Facebook social media ပေါ်လာတဲ့အချိန်မှာကျွန်တော်တို့ဟိုသတင်းပြန့်ပွားမှုတွေအများကြီးပိုလွယ်လာတယ်မလားဆိုတော့လွယ်လာတဲ့အတွက်ကြောင့်မလို့ဒီဟိုအကောင့်နဲ့သတင်းတွေပြန့်လာလွယ်တယ်လို့ဆိုတဲ့သတင်းတွေပြန့်လာလည်းအရန်လွယ်လာတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဘက်ကဒီကောင်းတဲ့သတင်းတွေပိုပြန့်မှုဆိုရတဲ့တဲ့နေပြန်လာရော့ဖို့ဘယ်လိုကျွန်တော်နီးပညာနဲ့ထိမ့်သိမ့်လို့ရမလဲ Civil Society ကလည်းဘယ်လိုလို့ထိမ့်သိမ့်ထိမ့်သိမ့်လို့ရမလဲဆိုတော့ကျွန်တော်ဟိုဒီမှာကောတခြားဒီလိုမျိုးနေရာတွေရောဟို Civil Society အကောင်လုံးကနေပေါင်းပြီးတော့လောက်ရမှာဖြစ်ပါတယ်ခင်ဗျာ
Internet ပေါ်ကအမုံစကားတွေဖယ်ရှားနိုင်ရေးလူမှုကွန်ရက်တွေကိုမှန်မှန်ကန်ကန်အသုံးပြုလာစေရေးအတွက်နီးပညာကူညီတွေကိုရရှိနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဆွေးနွေးပွဲတက်ရောက်လာတဲ့ဆရာတော်ဦးအိတ်သရိယာကခုလိုမိန့်ပါတယ်
ဟိုကင်ညာကကလေးမလေးရှင်းပြသလိုဆိုလို့ရှိရင်ဟို ဒီလိုပေါ့ဒီ hate speech တွေကိုဘယ်လို hate speech တွေများသလဲဘာသာရေးနဲ့များသလားလားအမျိုးသမီးတွေကိုများသလားဒါမှမဟုတ်လို့ရှိရင်ကလေးတငယ်တွေလားဒါမှမဟုတ်လို့ရှိရင်နိုင်ငံရေးလားအဲ့ဒီဥစ္စာလေးတွေကို research လုပ်ပြီးတော့စုမယ်စုပြီးလို့ရှိရင်ဒီကိစ္စတွေဘယ်လိုပြပြအောင်လုပ်မယ်ဆိုတော့ဟလာသူတို့ program ဆွမ်းနည်းလေးတွေသင်မယ်ဆိုအဲ့ဒီတန်းလေးတက်ချင်တယ်ပေါ့နော်
တက်ရောက်လာကြတဲ့လူမှုလုပ်ငန်းဆောင်ရနေသူတရာကျော်လောက်ကလူမှုကွန်ရက်စာမျက်နှာတွေကနေပြန့်နှံ့တဲ့အမုန်းစကားတွေကိုလူမှုကွန်ရက်တွေကနေပဲဖြစ်ဖြစ် SMS စာတို့ပို့စနစ်တွေကပဲဖြစ်ဖြစ်အချင်းချင်းဆက်သွယ်ကြပြီးတော့အမုန်းစကားတိုက်ဖြတ်ကြဖို့ဤပညာတွေကိုနှီးနှွမ်းဆွေးနွေးခဲ့ကြပါတယ် Peace Tech Exchange Season ဟာပြိပခဖြစ်ပွားနေတဲ့နိုင်ငံအတော်များများမှာအမုန်းစကားမပြန့်ပွားစေရင်နဲ့ငြိမ်းချမ်းရေးအတွက်ဤပညာအကူအညီတွေထောက်ပံ့ပေးနေတာဖြစ်ပါတယ်လူမှုအဖွဲ့တွေရဲ့ဤပညာအစိုးပြချက်တွေအပေါ်မူတည်ပြီးတော့ငွေကြေးထောက်ပံ့မှုတွေပေးသွားမယ်လို့အမေရိကန်ငြိမ်းချမ်းရေးသုတေသနအဖွဲ့ USIB ရဲ့တာဝန်ရှိသူတီရိုဒိုလန်ကအခုလိုပြောပါတယ
်။ Well it depends on how good the proposals are.
ကျွန်တော်တို့ပေးမဲ့ငွေကြေးအကူအညီကအမုန်းတရားမပြန့်ပွားအောင်ဘယ်လောက်ထိအားထုတ်ကြိုးပမ်းနိုင်မလဲ။ဘယ်လိုပုံစံမျိုးနဲ့အမုန်းတရားတွေမပြန့်ပွားအောင်လုပ်မလဲဆိုတဲ့တင်ပြလာတဲ့အစိုးပြချက်တွေပေါ်မှာမူတည်မှာပါ။ဥပမာပြောရမယ်ဆိုရင်တော့အမုန်းစကားမပြန့်ပွားရေးအတွက် SMS စာတိုပို့စနစ်ကိုအခြေခံတာမျိုးကပိုပြီးထိရောက်တယ်ဆိုရင်အဲ့ဒါမျိုးအတွက်ပိုသုံးပါပါ။
မြန်မာနိုင်ငံမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့ဘာသာရေးအသွင်ဆောင်ပြိပခတွေဟာအင်တာနက်ဆာမျက်နှာတွေကတဆင့်အမုန်းတရားပြန့်ပွားမှုတွေဖြစ်ခဲ့တာကြောင့်မို့လို့အမုန်းစကားမပြန့်ပွားရေးတိုးမြင့်ဆောင်ရွက်ဖို့လိုအပ်တယ်လို့မန္တလေးကနေဆွေးနွေးပွဲလာတက်တဲ့တင့်မြတ်လူသူများဘာသာပေါင်းစုံလူငယ်ပရိုက်တာအဖွဲ့ကကိုဇော်ဇော်လက်ကအခုလိုပြောပါတယ
်ကျွန်တော်တို့ကအစားတုန်းကမုန်းခဲ့ကြတာမို့ဟိုဘိုးစဉ်ပေါင်းကကျွန်တော်တို့ဖိုးခွားတွေအဲ့လိုလက်ထက်တွေကတူတုံစင်နေခဲ့ကြတဲ့ဒီတိုင်းရင်းသားညီကိုမောင်နှမတွေဖြစ်တယ်ဒါဒီခဏတာအတွင်းမှာတစ်ဖက်နဲ့တစ်ဖက်မုန်းနေဆိုတာကြားနေပြီးတွေးထိုးလို့ရဖွားလို့ရဒါပေမဲ့အချိန်တိုင်းတာတစ်ခုကြောင့်ရင်တော့ဒါတွေပြေလည်သွားမယ်လို့ထင်တယ
်အမေရိကန်ငြိမ်းချမ်းရေးသုတေသနအဖွဲ့ USIB ရဲ့အကူအညီနဲ့ဖန်တီးရလူမှုအဖွဲ့မြမနီးပညာဖွံ့ဖြိုးရေးအဖွဲ့မီဒိုတို့ကကမကထပြုကျင်းပတဲ့ငြိမ်းချမ်းရေးနဲ့နီးပညာနှီးနှောဖလှယ်ပွဲ Peace Tech Exchange မြမပွဲကိုလာမယ့်ကြာသပတေးနေ့ထိ3ရက်တာကျင်းပပြုလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုစီတူပါရှင်အင်္ဂါနေ့ညနေပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်အခုနောက်ဆုံးကြန့်ရှိတဲ့အချိန်တွင်တရင်ချင်းချုပ်ကိုကြောင်လွင်ဦးကကြေညာပေးပါအောင်ရှင
်ဒီနေ့ငယ်ပရက်စ်မြို့မှာပြီးခဲ့တဲ့တရင်ပတ်တဲ့ချမ်ပက်တက်ခတ်မှုတွင်တည်ဆုံးခဲ့သူရဲတပ်ဖွဲ့ဝင်3ဦးဟာလူမျိုးရေးအတွက်အသက်ပေးစည်းကြကြသူတွေဖြစ်တယ်လို့သမရဖရန်ဆာဦးလန်းကချီးကျူးလိုက်ပါတယ်။ဒီဆုံးသွားသူရဲတပ်ဖွဲ့ဝင်3ဦးကိုပြည်ထောင်စုရဲ့ဂုဏ်သုဆောင်ဆုဖြစ်တဲ့ Legend of Honor ချီးမြှင့်ပွဲအခမ်းအနားဒီကနေ့ကျင်းပရမှာသမရကပြောကြားခဲ့တာပါ။ဒီချိန်ထဲမှာပဲအကြံဖတ်မှုအတွင်းသေဆုံးခဲ့သူဂျူးလူမျိုး၄ဦးရဲ့အလောင်းတွေကိုတော့အစ္စရေးနိုင်ငံဂျေရုဆလင်မှာဒီကနေ့မြုပ်နှံတကြိုရမှာဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူလည်းတက်ရောက်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာပြီးခဲ့တဲ့လတွေဖြစ်ကြခဲ့ပြီးလူပေါင်း160ယောက်တိဆုံခဲ့ရတဲ့ Air Asia လေယာဉ်ကပြန်သန်းမှုမှတ်တမ်းတင် Black Box နှစ်ခုစလုံးကိုရင်းမှုသမားတွေရှာဖွေဆက်ယူနိုင်ခဲ့ပါတယ်။ပြန်သန်းမှုအချက်လက်မှတ်တမ်းတင် Black Box တစ်လုံးကိုဆက်ယူနိုင်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့စောပိုင်းမှာပဲလေယာဉ်အမီးပိုင်းကအသံနဲ့မှတ်တမ်းတင်စကူပါဆက်ယူနိုင်ခဲ့ကြတာပါ။တရင်းတစ်ပတ်ကြာအာရှခီးစဉ်အစဖြစ်ဒီကနေ့ရောက်သွားတဲ့သီရိလင်္ကာနိုင်ငံမှာတရားမျှတမှုကုစားမှုနဲ့ညီညွတ်ရေးတွေလိုအပ်နေတဲ့အကြောင်းပုံရံမင်းကြီးဖရန်စစ်ကမင်ကြားပါတယ်။ကာလာရှိချာပြည်တွင်းစစ်အတွင်းဖြစ်ခဲ့တာတွေအမှန်တရားကိုသီရိလင်္ကာနိုင်ငံအနေနဲ့သိဖို့လိုတယ်လို့ပုံရံမင်းကြီးကမင်ကြားခဲ့တာပါ။မြန်မာနိုင်ငံမှာမကြာသေးတဲ့နှစ်တွေအတွင်းပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်လာနေပေမဲ့လူ့ခွင့်ရေးတွေအပြည့်အဝလေးစားလိုက်နိုင်တဲ့တိုင်းပြည်တစ်ခုဖြစ်လာဖို့အလံဝင်နေစေဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကပြောလိုက်ပါတယ်။မြန်မာနိုင်ငံရေးမှာစစ်တပ်ကလွှမ်းမိုးနေစေဖြစ်တဲ့အကြောင်းအမေရိကန်ပြည်သူကစ်တကီပြည်နယ်လူ့စွေးတက်စုကတနင်္လာနေ့ဟောပြောပွဲမှာသံတမန်ကြီးစမန်သာပါဝဲကပြောဆိုသွားခဲ့တာပါ
။တရင်ချင်းချက်ကိုကောင်းအောင်လုံးကကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရင်မှုကမခင်ဖြူထွေးဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American အသံညနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းတိုမီတာ7925ရောနေတာရဲ့ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျန်းမာရွှေလန်းပါစေရှင်။ VOA ကိုအားပေးနှားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.